online ဝေလင်ခိုင်းနဲ့အသုံးပြုနေတဲ့ဗန်စင်းတွေကိုစီစစ်ဖို့ထိုင်းအစိုးရကအခုမေလကုန်မှာလှုပ်ဆောင်သွားဖို့ရှိတာကြောင့်ထိုင်းရောက်မြန်မာရွှေ့ပြောင်းအလို့သမားတွေအနေနဲ့မိမိတို့ဖွင့်ထားတဲ့ဗန်စင်းတွေမှာအချက်လက်မှန်ကန်အောင်ဖြည့်စွက်ထားဖို့မြန်မာအဖွဲ့အစည်းတွေကသတိပေးထားပါတယ်။အထူးသဖြင့်တော့ဗန်စင်းဖွင့်ထားတဲ့ဖုန်းစင်းကတ်နဲ့နေထိုင်ခွင့်အထောက်အထားတွေကန့်ညီမှုရှိမရှိပြန်ပြီးစစ်ဆေးကြဖို့သတိပေးနေတာပါ။ထိုင်းအစိုးရကဒါကိုနောက်တစ်ချိန်အတည်ပြုထုတ်ပြန်လာသည်ဖြစ်စေမထုတ်ပြန်သည်ဖြစ်စေဥပဒေအရကြည့်မယ်ဆိုရင်ဒါကလုံးတင်တဲ့ကိစ္စဖြစ်တယ်လို့ရခိုင်အလို့သမားများအဖွဲ့ရဲ့ဒါရိုက်တာကိုနိုင်အောင်ကပြောပါတယ
်ကျွန်တော်တို့ရွှေပြောင်းမြန်မာအများစုကတော့အဲ့လိုစီးပွားရေးကိုတလားတကာတကယ်ဝေပြီးအဆင်ပြေတာတွေများစွာပြရတယ်ပေါ့တလားတကယ်အင်တာနက်ကုမ္ပဏီရင်းကြီးပြီးဆိုတဲ့ပုံစံမျိုးနဲ့ကအဆင်ပြေကြတဲ့အခါကျတော့ဒီနေကြီးနဲ့ပတ်သက်ပြီးတော့ online ကဒီရက်ကုန်တယ်ကြလေမြောက်စွာရှိလာတဲ့ခံကြတော့ဒီခိုင်းအစိုးရနဲ့နယ်လေတာကိုပြည်သူတွေလုံလာတဲ့ကုမ္ပဏီကိုတွေ့ရတယ်။တနေ့ရင်တော့ဒီစင်ရတွေကိုကော်ပိုရှင်ထားတဲ့လက်မှတ်တွေနဲ့တရားဝင်လျှောက်ထားဖို့နောက်ပြီးဒီစင်ရတွေကိုပြည်ရေးရေးထုတ်ပြမယ်ဆိုလို့ရှိရင်ဒီများရေးဖို့တခုခုဆက်ပြေးရမယ်ဆိုလို့ရှိရင်ဒီပုံစံကတော့ပုံတွေသတ်မှတ်ထားရင်ပို့ပြီးတော့လေ့ကူတာကိုတွေ့ရတယ်ပေါ့
။ဘဏ်ကတ်တွေကိုလူအလွှဲပြောင်းလုပ်ပြီးအသုံးမပြုဖို့ကိုလည်းသူကအကြံပြုပါတယ်ငွေစည်းရင်းစည်းမှုတွေနဲ့ပတ်သက်ပြီးထိုင်းအစိုးရကဒီလိုကိစ္စတွေကိုမကြာခဏလုဆောင်နေရှိပေမဲ့ဒီတစ်ခါမှာတော့အချက်လက်မှန်ကန်မှုမရှိတဲ့ဗန်စင်းတွေကိုအပြီးပိတ်သိမ်းနိုင်တယ်ဆိုတော့အတိမပြုတ်နိုင်သေးတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မြန်မာနိုင်ငံသားတချို့ကတော့စိုးရိမ်ပြီးဗန်ဒီတွေကငွေကိုပြန်ပြီးတော့ထုတ်ယူတာတွေရှိတယ်လို့စုံကလာကေမာနေတဲ့မြန်မာနိုင်ငံသားတဦးကပြောပါတယ်။နိုင်ငံကူးလက်မှတ် passport ပြပြီးဖုန်းစင်းကဝယ်ယူထားသူတွေအနေနဲ့ဖုန်းစင်တာတွေမှာနောက်တစ်ကြိမ်သွားပြီးမှတ်ပုံတင်တဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာပြည်ပွားဘော်ရခါလူငယ်အစည်းအရုံးမလေးလေးဝင်းကအကြံပြုပါတယ
်။အရင်တစ်ခါကလည်းဒီ ATM ကနေပတ်စံလဲရတယ်လေ။ထိုင်းဘက်ကဘုံဘုံကို ATM ရှိသူကလဲဟိုပတ်စံလဲဘူးလားမရဘူး။အဲ့ဒီပေါ့။အခုကျတော့သူတို့ကကိုဖုန်းနဲ့မဟုတ်တဲ့ဘဏ်ဘဏ်အကောင့်တွေကိုဆက်တင်နေတော့ပါလို့အခုအဲ့ဒီတင်ထွက်လာပေါ့။ဒီဝရက်ကိုမှတ်ပုံရေးပေးပြီးစောက်ဖို့တေးပြီးဝရက်ဟာမဆိုင်တော့တော့ဒါသူတို့စင်တာကြီးမှာပတ်သက်သွားပြီးတော့မှတ်ပုံရရတယ်။အပြင်မှာဝယ်ရင်လည်းစောက်ဖို့တော့ပြရတယ်လေဒါပေမဲ့အဲ့ဒါ register မဖြစ်ဘူးပေါ့နော်
။ထိုင်းကိုရောက်နေတဲ့မြန်မာလူသားက၄တန်းကျော်ရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။ဒီထက်လည်းများနိုင်ချေရှိတယ်လို့ထိုင်းရောက်မြန်မာအလို့သမားကြီးဆောင်ရွက်နေသူတွေကပြောပါတယ်။အခုလိုဗန်စင်းတွေကျမလာတာကိုထိုင်းမျိုးသားရုပ်တံထုတ်လွှင့်ရေးနဲ့ဆက်သွယ်ရေးကော်မရှင် NBTC ကငွေကြေးခွာချမှုတပ်ဖြည့်ရေးကော်မရှင်ဖုန်းဆက်သွယ်ရေးကုမ္ပဏီတွေပုဂ္ဂလိကဗန်တွေနဲ့အတူတွဲပြီးလှုပ်ဆောင်နေတာပါမေလ21ရက်နေ့မှာအသေးစိတ်အချက်အလက်တွေကိုဒီအဖွဲ့အစည်းတွေကထပ်ပြီးဆွေးနွေးကြတာဖြစ်ပါတယ်ဖုန်းအသုံးပြုသူတွေရဲ့ဗန်စင်းတွေကိုစီးစစ်မဲ့လုပ်ငန်းတွေကိုတော့မေလ29မှာစတင်မှာဖြစ်ပြီးရပောင်း120အတွင်းမှာအပိသနိုင်ဖို့လဲထိုင်းအမျိုးသားရုပ်တံထုတ်လွှင့်ရေးနဲ့ဆက်သွယ်ရေးကော်မရှင် MPDC ဘက်ကခန့်မှန်းထားပါတယ်ခင်ဗျာ